မြန်မာအစိုးရတပ်ကရှမ်းပြည်တပ်မတော်မြောက်ပိုင်း SSPB SSC ဌာနချုပ်အနီးတစ်ဝိုက်မှာထိုးစစ်ဆင်တိုက်ခိုက်နေတာတလားကြော်နေပြီဖြစ်တယ်လို့ဒီနေ့မှလည်းမိုင်းရှုမြို့နယ်ဝမ်ဆော့ရွာအနီးမှာလေရင်နဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ SSPB SSC အဖွဲ့ကတာဝန်ရှိအရာရှိတဦးက RFA ကိုအခုလိုပြောပါတယ်။မြန်မာ
ဖြစ်တဲ့နေရာမှာမိုင်းရှုမြို့နယ်ဝမ်ဆော့ရွာမှာဒီနေ့လည်းဒီမူလပိုင်းဝန်နာစားဖို့ဒီနေ့ကြွေးဒီပေါ့ဒီတက်ကတော့ဘာမှဖြစ်ရကျေတာပြည်နေတယ်လား
အဲ့ဒီရှမ်းပြည်တပ်မတော်မြောက်ပိုင်းဒေသမှာဖြစ်နေတဲ့တိုက်ပွဲနဲ့ပတ်သက်လို့ SSPP အဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့မှာသုံးသက်ချက်တစ်စောင်ထုတ်ပြန်ထားပါတယ်အဲ့ဒီစာထဲမှာတော့သူတို့ရဲ့တပ်စခန်းတွေကိုအစိုးရတပ်ကရုတ်တရက်ဝင်တိုက်တာတာဆန်ဘူးအနာတဝိုက်က SSC တပ်တွေကိုဖယ်ပေးလိုက်ပြီးမဲ့လဲအစိုးရတပ်ဘက်ကတိုက်ပွဲမရက်တာဒီတိုက်ပွဲတွေနဲ့ပတ်သက်လို့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့UPWC ကကြားဝင်ညှိနှိုင်းမှုအားနဲ့တာအစိုးရတပ်ဖက်ကတိုက်ပွဲတူတွေဖန်တီးပြီးလေကြောင်းကနေဘုံကျက်တိုက်ခိုက်တာဝမ်ဟိုင်းဌာနချုပ်အနာကရွာတွေကိုလက်နက်ကြီးနဲ့ရောလေကြောင်းကူနဲ့ပါတိုက်ခိုက်တာစတဲ့အချက်တွေတွေ့ရတယ်လို့ရေးသားထားပါတယ်။ဒါကြောင့်ဒီထိုးစစ်ကိုကြည့်ရင်အစိုးရဟာရွေးကောက်ပွဲပြီးရှုံးနိမ့်ထားတဲ့ရလက်နဲ့အာဏာလွှဲပြောင်းရေးတို့နဲ့ဆက်နွယ်ပြီးနယ်မြေမတည်ငြိမ်အောင်ဖန်တီးလိုတဲ့စစ်အုပ်ချုပ်ရေးကိုလိုလားတဲ့လုပ်ရဖြစ်တယ်လို့SSPB SSC အဖွဲ့ကသုံးသပ်ထားပါတယ်အလားတူပလောင်လွတ်မြောက်ရေးတပ်မတော်အဖွဲ့တွေရှိတဲ့မိုးမိတ်မြို့နယ်ထဲမှာမြန်မာစစ်အတပ်နဲ့တိုက်ပွဲအသေးစားတွေဒီကနေ့ဖြစ်ခဲ့တယ်လို့ TNL အတွင်းမှုပုံမှုကြီးမိုင်းဖုံးကျော်ကပြောပါတယ
်ဒီနေ့မိုးမိတ်ဆက်မှာဖြစ်တယ်ကျွန်တော်တို့တပ်မှာတပ်မှာ30တပ်မှာမိုးမိတ်မှန်တော့30တပ်မှာတိုက်ပွဲဖြစ်တယ်မြန်မာတပ်မတော်ဖက်ကလာဖြစ်ကြတာပါတိုက်ပွဲတော့တိတ်မကြောက်နိုင်ဝက်တနားလောက်ပဲကြာတယ်ဒါပေမဲ့ဖြစ်လိုက်နားလိုက်အဲ့လိုတော့ရှိတယ်
ဒါပြင်တိုက်ပွဲမဖြစ်ဖြစ်အောင်အစိုးရတပ်ဖက်ကလိုင်းလံနှိုးဆွနေတယ်လို့မျိုးတွေ့ရတယ်လို့ပုံမူကြီးမိုင်းဖုံးကျော်ကပြောပါတယ
်။မြန်မာတပ်မတော်ဖက်ကတိုက်ပွဲတအားကိုဖြစ်ချင်တဲ့အနေအထားရှိတာတွေ့ရတယ်။နေရာတကာလိုက်ပြီးတိုက်ပွဲဖြစ်ဖို့လိုက်ဆွနေတယ်ကျွန်တော်တို့တပ်ရှိတဲ့နေရာတွေကိုတိုက်ပွဲမဖြစ်ဖြစ်အောင်လိုင်းနှိုးဆွနေတယ်အဲ့လိုပုံစံတော့ကျွန်တော်တွေ့ရတယ်
။ကချင်လွပြောက်ရဲ့တပ်မတော် KYN တပ်ဖွဲ့တွေရှိတဲ့မိုးညင်းမြို့နယ်ထဲမှာလည်းအစိုးရတပ်ကပြီးခဲ့တဲ့ရက်မှာလေရင်နဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်လို့တော့ KYN ဌာနချုပ်လိုင်စာအခြေစိုက်ပြန်ကြားရေးအဖွဲ့ကဒုတိယဗိုလ်မှူးကြီးနောင်ဘိုကအခုလိုပြောပါတယ
်။ဒီနေ့တော့နည်းနည်းညီညီလို့အဲ့လိုပဲကြားလာတာ။အဲ့ဒီမွန်းအကိုတိုက်ပွဲဖြစ်တဲ့ဒေသမှာအဲ့ဒီတဝိုက်မှာပေါ့ကျွန်တော်တို့အဲကေရီတပ်တွေကိုဒီအခြေချပြီးမှအခက်ခဲမှမှတဆဲနေတာကိုသူတို့ကတော့မကြိုက်လို့အခုလိုမျိုးအခုစီရဲလုပ်တယ်လို့ကျွန်တော်အဲ့လိုယူဆပါတယ်။ကျွန်တော်တို့ကေရီဘက်မှာတော့ဗမာအစဆုံးကြီးကြိုက်တာဒီတွေဆုံးတာတဏျာရတယ်တော့ဘာမှမရှိဘူးလို့ကြားရတယ်။မုန်းညို့တွေကဒီလိုလိုထုတ်တယ်ကတော့ညနေပိုင်းတော့ခရီးရံကြောင်းပဲမှာစုနေတယ်လို့ကြားရတယ်။ဒါနဲ့အဲ့ဒီအမျိုးသွေးမှာတိုက်ပွဲတွေကဘာမှမဖြစ်လို့အားလုံးကပြန်နေရမယ်လို့ထင်တယ
်။အခုလိုအစိုးရတပ်ကထိုးစစ်ဆင်တိုက်ခိုက်နေတဲ့နေရာတွေဟာတနင်္ဂနွေလုံးအဖြစ်ခိုက်ရက်စေးစာချုပ်လက်မှတ်မထိုးခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့တွေရဲ့နေမြေတွေဖြစ်နေပါတယ်။ဒါကြောင့်အခုစစ်ပွဲတွေရပ်နိုင်မဲ့နီလန်းတစုံတရာစဉ်းစားမိလားဆိုတော့TNL ဘုံမှုကြီးမိုင်းဖုံးကျော်က
ရွေးကောက်ပွဲလည်းပြီးပြီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအစိုးရဖွဲ့နိုင်မဲ့အလားအလာအစဉ်တည်းရှိလက်ရှိတယ်ဆိုတော့ဘာပြောပြောကျွန်တော်တို့ဒီဆွေးနွေးညှိနှိုင်းလို့ရမယ့်အစိုးရတရက်တော့တက်လာမယ့်အလားအလာပုံစံတော့ရှိတယ်ဒါကြောင့်မို့အခိုက်အတန့်တွေမှာဒီမြန်မာတပ်မတော်ဖက်ကဘလောက်ထိတိုက်ပွဲဖြစ်ရှင်တဲ့ပုံစံမျိုးနဲ့လာပြီးဖြစ်နေပါစေကျွန်တော်တို့ဖက်ကတော့အသက်နိုင်ဆုံးဖြောင်းလို့ရတော့ဖြောင်းသွားဖို့တော့ကျွန်တော်တို့အောက်ခြေတက်ဖို့တော့ကျွန်တော်ညွှန်ကြားထားပါတယ
် KIA ဒုတိယဘုံမှုကြီးနောင်ဘိုကလည်းအခုလိုဆိုပါတယ်
ဟုတ်ကဲ့အဲ့ဒီ MCA ဒိတ်ကနဲ့လည်းတို့ကနည်းနည်းမပြည့်အပ်တယ်လည်းပါမှာပေါ့ဒါမဲ့ကျွန်တော်ထင်တာတော့ဘာပဲဖြစ်ဖြစ်ပေါ့ဒီကျွန်တော်တို့ရဲ့ငင်းချမ်းကြီးဆိုတဲ့အရာတွေကိုပြည့်မြောက်ဖို့တော့ဒီနိုင်ငံရေးဆွေးနွေးတဲ့နီလန်းတစ်ခုနဲ့ပဲကျွန်တော်တို့ကပြည်လည်နိုင်မယ်လို့ထင်ပါတယ်တို့ဘက်ကဒီဖြစ်စီရဲနဲ့ပဲအစီအာနဲ့ပဲအဖြစ်မှလုပ်မယ်ဆိုလို့ရှိရင်တော့ဒီငင်းချမ်းဖို့ဒီလေဘူအရာအကြောင်းတော့မရှိဘူးလို့ကျွန်တော်အဲ့လိုယူဆပါတယ်။ဒါကြောင့်ဘာပဲဖြစ်ဖြစ်တဲ့တိဆုံဆွေးနွေးတဲ့ဒီနိုင်ငံရေးဆွေးနွေးတဲ့ညီနိုင်ဖြစ်ရှင်တဲ့ဘွေပေါ်မှာထိုင်မှဖြစ်ရှင်တဲ့နီလန်းတစ်ခုပဲကျွန်တော်တို့တွေ့တော့ရှိမယ်လို့ကျွန်တော်အဲ့လိုပဲယူဆပါတယ်
။တနင်္ဂနွေလုံးအဖြစ်ကရက်စဲရေးစာချုပ်ချုပ်ဆိုမဲ့ကိစ္စမှာလက်နက်ကင်တိုင်းရင်းသားအဖွဲ့အားလုံးပါဝင်ခွင့်မရလို့လက်မှတ်မထိုးဘဲနေကြတဲ့အခုကာလမှာတိုက်ပွဲတွေပြန်ဖြစ်လာနေတာဖြစ်ပြီးဘလို့အပြည့်ရကြမလဲငြိမ်းချမ်းဆွေးနွေးပွဲတွေဘလို့ဖြစ်လာနိုင်မလဲဆိုတာကိုပြည်သူတွေကြားမှာစိုးရိမ်မှုတွေရှိနေတာတွေ့ရပါတယ်ခင်ဗျာ။